ဆရာဒေါက်တာခင်ဆောင်ဝင်းခင်ဗျာဆရာတို့အနေနဲ့လွတ်တော်အမတ်တွေစွန့်ရင်မြင့်တင်ဖို့အတွက်အကူအညီဆောင်ရွက်နေတာရှိတယ်လို့သိရပါတယ်အဲ့ဒီဟာကိုကျွန်တော်တို့ရှင်းပြပေးပါဆရာ
နည်းနည်းလောက်ရှိပါပြီအဲ့ဒါကိုလေယာဉ်မင်းနဲ့ပတ်သက်လို့အစီအစဉ်လေးတစ်ခုနဲ့ကျွန်တော်ဆက်လုပ်ခဲ့တာပေါ့လေနိုင်ငံတကာကနေပြီးတော့ကြွန့်ကျင်သူတွေပမောက္ခတွေဘာတွေကိုကျွန်တော်ဖိတ်တယ်အဲ့ဒါတို့လာပြီးဆိုလို့ရှိရင်ကျွန်တော်ကဒီပြောခေါ်သွားတယ် open to all ပေါ့လေအားလုံးတက်နိုင်ပါတယ်ပါတီစုံကတော်တော်မတ်တွေကိုကျွန်တော်ဖိတ်ပြီးတော့ဟောပြောပေးလုပ်ပါတယ်ပြီးတော့မေကွန်းတွေဘာတွေမေးပြီးဆွေးနွေးပါတယ် regular မဖြစ်သေးဘူးပေါ့ဒါပေမဲ့အခုဒီတော်တော်ပထမသက်တမ်းမှာတော့ကိုယ့်ဘက်ကတက်နိုင်တဲ့ဒေတာကိုလုပ်ပေးတာပါနှစ်ဘက်စလုံးကတော့ပြောစားနှစ်သက်ကြပါတယ်နိုင်ငံတကာပုဂ္ဂိုလ်တွေကလည်းသူတို့စေတနာနဲ့လာပြီးတော့သူတို့ဟောပေးခြင်းကြတယ်ဒီဘက်ကလွတ်တော်အမတ်တွေကလည်းပြုစားကိုလိုလိုလားလားနဲ့သူတို့တက်ချင်ကြပါ
တချို့လွတ်တော်အမတ်တွေဟာလွတ်တော်တက်တန်းကလည်းနုနယ်သေးတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်အီချင်းပိုင်းမှာအားနည်းချက်လေးတွေတစုံတရာရှိတယ်လို့ဝေဖန်ပြောဆိုတဲ့အနေနဲ့ကျွန်တော်တို့ကြားသိရတာရှိပါတယ်ခင်ဗျဆရာအနေနဲ့ဒီအပြင်ကကုညီဆောင်ရွက်ပေးတဲ့လူတယောက်အနေနဲ့လက်ရှိလွတ်တော်အမတ်တွေရဲ့ဒီစွမ်းရည်ပိုင်းနဲ့အီချင်းပိုင်းနဲ့ပတ်သက်ပြီးတော့ဘလို့သုံးသပ်မိလဲဆရာ
ဒီနိုင်ငံတော်ပိုင်းကကြည့်မယ်ဆိုလို့ရှိရင်လူတွေကပြောတာပေါ့ဗျာတက်တန်းကလည်းနုသေးတယ်ပေါ့ဘာမှသူတို့အနေနဲ့ကပန်ပုံးကိုမပေးနိုင်ဘူးယုံလည်းမရှိဘူးဒီလွတ်တော်မတ်တွေက staff လည်းမရှိဘူးဝန်ထမ်းလည်းမရှိဘူးအချို့ဆိုလို့ရှိရင်ကွန်ပျူတာလည်းမရှိဘူးအင်တာနက်လည်းမရှိဘူးပေါ့အခုအပြည်ပြည်ဆိုင်ရာ parliamentary union ကနေပြီးတော့သူတို့စာကြည့်ရတစ်ခုထောင်ဖို့သူတို့စီစဉ်နေလို့မရှိပါသေးတယ်ပေါ့လေဆိုတော့ဟာလာဟင်းလင်းကြီးပဲပေါ့ဗျာအဲ့ဒီပတ်ဝန်းကျင်မှာတိုင်းပြည်တစ်ပြည်နိုင်ငံတော်တစ်ပြည်အမှန်ကိုအရေးကြီးတဲ့ဥပဒေတွေကိုသူတို့နေကြိုးပမ်းပြီးတော့ပြဋ္ဌာန်းနေရတာပေါ့လေဆိုတော့ဒီလွတ်တော်အနေနဲ့ရောပေါ့ဗျာဒါကျွန်တော်တို့ပြောနေတာပြည်ထောင်စုတော်ပဲရှိပါသေးတယ်ဒီတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေလည်းအများကြီးဆက်လေးခုရှိသေးတယ်ပေါ့လေလို့ဆရာရတော့အများကြီးပါအဲ့တော့အလုံးဝိုင်းဝန်းပြီးတော့အထက်နိုင်ဆုံးလုပ်ပေးနိုင်မှဆိုတော့ဒါအများကြီးကျွန်တော်တို့ညွှန်လဲချက်ရှိပါတယ်ပေါ့လေဒါပေမဲ့အချင်းကာလတစ်ခုလည်းကျွန်တော်တို့လိုသေးတယ်အများကြီးလည်းကျွန်တော်တို့ချိုးပန်းပေါ့
ဒီလွတ်တော်ရဲ့အဓိကအခန်းကဏ္ဍနဲ့အစိုးရကြားချိတ်ဆက်မှုကရောဘလောက်အတိုင်းအတာတွေရေးကြည့်တယ်လဲနောက်လွတ်တော်ကရောကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းရေးတဲ့ဘလောက်ရေးကြည့်ပါတယ်လဲဆရာ
ကျွန်တော်ကိုရေးကြည့်ပါတယ်နော်ဒီမနိုင်သုံးခုကြားထဲမှာကြည့်မယ်ဆိုလို့ရှင်ပေါ့လေပါတီစုံဒီမိုကရေစီလွတ်တော်ဆိုတာလည်းအခုမှပြန်ပြီးပေါ်လာတာပေါ့လေဆိုဟိုးရင်ကတော့ရှိခဲ့တာပေါ့ပြန်ပြီးတော့မှကျွန်တော်တို့ကတစင်ပြီးတစင်ကျွန်တော်တို့တည်ဆောက်နေရတာပါပါတီစုံဒီမိုကရေစီတက်ဆွေနေရမှာကျော်လေးကိုအရေးကြီးပါတယ်ပြတ်ခဲ့တာလည်းကြာပြီပေါ့လေအဲ့တော့အစိုးရနဲ့တွဲဖက်ပြီးတော့ဆက်ဆံရတဲ့အခန်းကဏ္ဍပြောချင်ပါတယ်ကဲဥပဒေပြူအာနာဆိုပြီးတော့ဒီမှာနေတခုရှိပါတယ်အဲ့တော့မြန်မာပြည်မှာရှိတဲ့ဥပဒေဟောင်းတွေကိုလည်းပြန်ပြီးတော့ပြင်ဆင်အောင်ပြင်ဆင်ရအောင်ပေါ့လေဥပဒေတည်တည်ပြဋ္ဌာန်းနိုင်အောင်အောင်အဲ့ဒါတွေကတို့အဓိကတာဝန်တွေလုပ်နေပါတယ်အားရနဲ့ဆက်ပြီးတော့ဘာပြောမလဲဆိုလို့ရှိရင်ဒီလွတ်တော်ရေးရကော်မတီတွေလည်းအများကြီးရှိပါတယ်အလုံး23ခုပါအဲ့တော့ဘုရားအမကတရားကိုကြည့်မယ်ဆိုလို့ရှိရင်မြို့သားလက်တော်ဘာဖြစ်ဖြစ်ပြည်သူလက်တော်ဘာဖြစ်ဖြစ်ပေါ့ဒီကော်မတီ23ခုထဲမှာဆိုလို့ရှိရင်ကော်မတီတစ်ခုဒါမှမဟုတ်တစ်ခုထဲမှာသူကတော့အဖွဲ့ဝင်ဖြစ်တာပေါ့လေအမှုဆောင်ဖြစ်တာပေါ့ဆိုတော့ဒါလည်းကောင်းပါတယ်သူတွေ့ကြုံရတာပေါ့အဲ့တော့ဒီဟာတွေကတော့တိတ်ပြီးတော့သူတို့လက်ပတ်နိုင်ဖို့တိတ်ပြီးတော့မရှိသေးဘူးအဲ့ဒါပို့ပြီးတော့ကျွန်တော်တို့တွန်းအားပေးဖို့လိုပါလိမ့်မယ်လေဆိုတော့ဒါကပြောမယ်ဆိုလို့ရှိရင်ပါလီမန်ရေးရကော်မတီတွေကသူတို့ရုံးနေတော့ရှိတယ်ပေါ့ဗျာဒါပေမဲ့အထောက်ကူပြုကဏ္ဍမှာအထောက်ကူပြုအပိုင်းမှာကျတော့အများအားနေနေပါသေးတယ်ကဲနိုင်ငံတကာနဲ့ပဲကျွန်တော်လည်းနှိုင်းရှင်ပြောမယ်ဆိုလို့ရှိရင်ကြားနာမှုတွေပေါ့ hearing တွေပေါ့လေနော်ကဲအမေရိကန်မှာဆိုလို့ရှိရင်ဒီအထက်လွှတ်တော်အလွှတ်တော်နိုင်ငံခြားရေးကော်မတီဆိုတာတော်တော်လေးကိုသူအရောက်တဲ့ကော်မတီဖြစ်ပါလေနော်ပြောမယ်ဆိုလို့ရှိရင်နိုင်ငံခြားရေးဝန်ကြီးဌာနမှာတော့ပြန်လည်နေပေါ့လေဒါမျိုးတွေဖြစ်လာနိုင်အောင်ကျွန်တော်ကူညီပံ့ပိုး staff ကလည်းအရင်လိုတယ်အခုတော့လေဟိုချိတ်ဆက်မှုတွေပေါ့လေနိုင်ငံခြားချိတ်ဆက်မှုတွေလွှတ်တော်အမတ်တွေတူးချင်းရဲ့အရေးချင်းတွေပေါ့ဗျာဒါလေးလည်းအများကြီးလိုတာပေါ့နောက်အရေးကြီးတဲ့ခန္ဓာတစ်ခုကတော့အလုံးသိတဲ့အတိုင်းပဲပေါ့ဗျာဒီအုတ်ချုပ်ရေးအာဏာနဲ့နော်ဆိုရနဲ့သူရဲ့အထင်းကုတ်ပေါ့အပြန်လှန်သူတို့အဲဒီလိုပြောမှဆန် check and balance ပေါ့လေနော်ဒီမှာတခါပေါ့အဲ့ဒီဘိုင်းအဲ့ဒီဘိုင်းကတော့အားနဲ့နေသေးတယ်ဆိုရဘက်ကကြည့်မယ်ဆိုလို့ရှိရင်အနည်း90လုံးဒီအာဏာရှင်စနစ်နဲ့အုတ်ချုပ်ခဲ့တာပါလီမန်ကသူတို့နဲ့တိုက်ပြီးတော့ဒီမှာပြည်နာမဟုတ်ဘူးရှိတာမရှိဘူးလေဗျာဆိုတော့အခုကျမှပါလီမန်ပေါ်လာပြီဆိုတော့ကတော့အုတ်ချုပ်ရေးဘိုင်းကလူတွေကလည်းပြောမှဆန်တော့သူတို့တိုက်ပြီးတော့အနည်းမြုပ်ဘူးပေါ့လေဒါကိုလက်ခံနိုင်အောင်လုပ်ရမယ်ဆိုတော့အခက်ခဲလေးစပြီးတော့တွေ့ရပြီပေါ့လေဒါပေမဲ့ဆက်တော့လဲပတ်နေရသေးရပဲပေါ့လေဒါပေမဲ့ထင်လားမပေါက်သေးဘူးပါလီမန်ရဲ့တာဝန်ကြီးတရကဆိုလို့ရှိရင်လက်ရှိအစိုးရကိုသူ့အနေနဲ့က check လုပ်ပေးနိုင်ရမယ် balance လုပ်ပေးနိုင်ရမယ်ဒါကိုအစိုးရကလက်ခံရမယ်နောက်ဆုံးကုန်ပြောရမယ်ဆိုလို့ရှိရင်လူထုနဲ့ထိတွေ့မှုကဘယ်သူအများဆုံးလဲလွတ်တော်နဲ့ပါတီတွေကအများဆုံးအစိုးရမဟုတ်ဘူးဘာပဲပြောနေပြောနေလေအဲ့ဒီအပိုင်းကကိုပြောမယ်ဆိုရင်တော့ညီမပြေအများကြီးတုံနေပါသေးတယ
်ဥပဒေပြည်ရေးမှာကျွန်တော်တို့ဒီလွတ်တော်တွေဆွေးနွေးကြတဲ့အခါမှာဒီလွတ်တော်မှာတူးချင်းစီရဲ့ဆွေးနွေးခွင့်တို့ဘာလို့ကအချိန်မြန်လွန်းနေသလားအဲ့ဒီဟာကိုဆရာဘယ်လိုမြင်လဲဆရာ
အဲ့ဒီဟာကတော့လက်တလော့ပူနေနေကိုဖြစ်နေတဲ့ကိစ္စတစ်ခုပါဆိုတော့သူတို့တတ်မှတ်ထားတာကမေကုံးမေးမယ်ဆိုလို့ချင်းတယောက်ကို3မိနစ်ပဲတတ်မှတ်ထားပါတယ်ဒီတည်းမကသူတို့ဆွေးနွေးခြင်းနဲ့ဆိုရင်တော့7မိနစ်15မိနစ်ပေါ့လေဒါပေမဲ့အဲ့ဒါကိုပဲလွတ်တော်မှာ200ကဆွေးနွေးမယ်ဆိုရင်ခက်တယ်ပေါ့လေကျွန်တော်ဒီဥရောပသမဂ္ဂကရာချီချီတယောက်ကကျွန်တော်ပြောပါတယ်ဒီလွတ်တော်ကြီးရဲ့ layout ပေါ့ဗျာပုံစံကတော့မဟုတ်သေးဘူးတဲ့သူကပြောမယ်ဆိုရင်တော့မန်စင်လွတ်တော်ဆိုတာကအားလုံးတယောက်တယောက်မြင်နိုင်ရမယ်ပေါ့လေနော်ဟိုဘက်ဒီဘက်ဖြစ်ရမယ်ဒါမှမဟုတ် circle ဖြစ်ရမယ်ပေါ့လေအဲ့ layout ကလွဲနေတယ်တဲ့နောက်ပြီးတော့ debate လုပ်တဲ့ချိန်ကခုနပြောလို့နည်းတယ်ပေါ့ ဒီထိုင်ပြီးတော့နားထောင်နေရလို့ပဲဖြစ်နေတာပေါ့ဗျာဆိုတော့အဲ့ဒါကိုကျွန်တော်တို့အခြေခံအရာပေါ့လေဘယ်လိုပြင်ဆင်ကြမလဲเนาะသို့တော့တစ်ဖက်ကပြန်ကြည့်ပြန်တဲ့ခါကျတော့လေလွတ်တော်ရဲ့တာဝန်เนาะလွတ်တော်ကိုယ်စားတယောက်ရဲ့တာဝန်ဆိုတာကဒီဟာကြီးပြောရမယ်ထိုင်နေဖို့မဟုတ်ဘူးလေနားထောင်နေဖို့မဟုတ်ဘူးပေါ့အဲ့ပြီးတော့ခုမက်ဆန်တာရှင်နေပေါ့ခုမြို့နေမှာနေတဲ့လူတွေကဆိုလို့ရှိရင်အခက်ခဲတွေအများကြီးတို့ကြုံတွေ့နေရတာဆိုတော့ဒီဟာတွေကိုကိုယ်ကမှမပြောဘူးဆိုရင်သူကပြောမှာလေဆိုတော့အဲဒီဟာဖြစ်နေတာပေါ့လေဒီဥစ္စာကိုတော့အတန်နိုင်ဆုံးဖြည့်ရှင်းပေးပြီးတော့လိုပါလိမ့်မယ်လို့ထင်ပါတယ်ခင်ဗျာဒါလည်းကျွန်တော်အပြည့်တစ်ခုတော့ကျွန်တော်မျှော်လင့်ပါတယ
်ရေရှည်ဒီဒီမိုကရေစီလမ်းကြောင်းပိုအားကောင်းလာမော်ဆရာရဲ့ဒီလက်ရှိကျွန်တော်တို့လွတ်တော်အနေနဲ့အရေးကြီးဆုံးပြင်သစ်တဲ့အချက်တွေများဆရာအနေနဲ့သုံးသပ်မိတာများရှိသလားဆရာ
ဥဆုံးပြောရမစင်တော့ခုန check and balance ကိုမပြောခင်ပေါ့လေနော်ဒီမန္တန်ကြီး၃ခုပေါ့မန္တန်၃ခုကတယောက်ကတာဝန်တယောက်ကလုပ်ပိုင်ခွင့်တွေကိုကောင်းနားလည်ဖို့လိုတယ်အဲ့ပြီးတော့တစ်ဖက်ကလည်းကြည်ပြီးဖို့လိုတယ်သူကအခုယုံကြည်မှုနဲ့ trust နဲ့တာပြောနေတာဒီမန္တန်၃ခုချာအဲ့တွင်ရော trust ရှိကြရလားဆိုတာနော် confidence ရှိကြရလားဆိုတော့လည်းမေးစရာဖြစ်လာတယ်လေဒီမိုကရေစီပြောနေကြတယ်ဆိုတော့ဒီမိုကရေစီဆိုပြောမယ်ဆိုရင်အနာကိုဖျက်ပလိုက်တာပဲအနည်း50လုံးအဖွဲတစ်ဖွဲပုဂ္ဂိုလ်တယောက်ကလည်းစွတ်ကင်ထားတာလေအခုကျတော့မရတော့ဘူးဆိုတဲ့ခါကျတော့ तू ကဘာလုပ်နေလဲကိုကဘာလုပ်နေဆိုတော့ကိုနားလည်ရမယ်အဲ့ပြီးတော့ယူဆာကိုလက်ခံရမယ်လေအဲ့ဒီအပိုင်းလေးကလုံနေသေးတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျဟိုတရားရင်မှန်တိုင်းဆိုလို့ရှိရင် तू ကတရားကြီးလို့ဖြစ်နေတယ်နံပါတ်1အနေနဲ့ကတော့အစိုးရဘိုင်းနဲ့ဥရပြုအဖွဲ့တွေနဲ့ပြမစံရှိဆိုင်မှုရှိဖို့လိုတယ်တယောက်ကနားလည်ဖို့လိုတယ်အဲ့ဒီ function လေးအဲ့ဒီအမြင်လေးအဲ့ဒီအသိလေးကိုစိတ်ဝင်ဖို့ကနည်းတိုးသေးတယ်ပေါ့ဗျာနောက်တစ်ခုကတော့အဲ့ဒီဥပဒေတွေကိုတိုင်းပြည်နဲ့ပြည်သူတွေအတွက်ဘယ်လောက်ထိကိုကအထီးအောင်ဆုံးကုနေတဲ့ကအကောင့်တွေဖော်မလဲအချို့နေရာမှာကြတော့ဒီဥစ္စာကအလုံးပေါင်းလို့ကြာမှာရှိရပေါ့အခုအရန်ကိုအရေးကြီးနေတဲ့မြန်မာကိစ္စဆိုပါတော့ပေါ့ဗျာနော်ဒါကိုကျွတ်တော်နေသွားပြီးတော့သူကစွန်စမ်းရေးကော်မရှင်တွေဖွဲ့တယ်သူတို့အနေနဲ့ကလုပ်ပိုင်ခွင့်မရှိဘူးဒါတင်ပြရတာပဲရှိကြပေါ့လေဒီဥစ္စာကိုအစိုးရဘက်ကနေပြီးတော့သူအနေနဲ့ကဒါကိုဖြေရှင်းပေးရမယ်တချို့မှုတွေကဟိုတရားစီရင်ရေးဘက်ကိုရောက်မယ်ဆိုလို့ရှိရင်တရားစီရင်ရေးဘက်ကလည်းဒီဥစ္စာကသူကဖြေရှင်းပေးရမယ်ပေါ့လေကိုအခန့်ကဏ္ဍနဲ့ကိုဒီဥစ္စာကိုခြေပြောင်းလုပ်မှာပဲဒီကိစ္စကြီးကပြည့်ရသွားမယ်လို့ကျွန်တော်မြင်ပါတယ်လေဆိုတော့အားလုံးကတာဝန်ရှိပါတယ်ခင်ဗျာ
ဆရာခင်ဗျာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျေးဇူးတင်ပါတယ်ခင်ဗျာ